ီကရနဲ့မြန်မာနိုင်ငံမှာကြုံတွေ့ကြတဲ့နိုင်ငံရေးအခြေအနေတွေလက်နက်ကင်ပဋိပက္ခတွေနဲ့ကိုဗစ်ကာယောဂါတွေအပါအဝင်ပြဿနာပေါင်းစုံကိုဒီနှစ်2022ခုနှစ်သက်မှာညီညီညာညာဖြေရှင်းကျော်လာနိုင်ဖို့နှောင့်မှုတွေရှိနေပါတယ်မြန်မာပြည်သူတွေရင်ဆိုင်နေရစေအထွေထွေအခြေအနေတွေကိုကျော်လွှားနိုင်ဖို့ဘာသာရေးနဲ့နိုင်ငံရေးခေါင်းဆောင်တချို့ရဲ့နှစ်သက်မျှော်လင့်ချက်နဲ့စုတောင်းတွေကိုစူးစီးတင်ပြထားပါတယ်ဗျာကွန်လွန်သွားပြီဖြစ်တဲ့2022ခုနှစ်တည်းမှာမြန်မာနိုင်ငံတွင်စစ်တပ်ကအာဏာသိမ်းတာတွေကိုဗစ်တရားလိုင်းရဲ့ဆိုးရွားတဲ့ဒဏ်တွေရင်ဆိုင်ကြုံတွေ့ခဲ့ရပြီး2020နှစ်စောင်းပိုင်းကဆက်လာခဲ့တဲ့ကိုဗစ်ကာယောဂါလိုင်းတွေကြောင့်ပြည်သူတွေစီးပွားရေးပုံမှန်မလဲပတ်နိုင်ပဲဖြစ်လာခဲ့တာအခုချိန်ထိပဲလို့ဆိုရမှာပါဒါကြောင့်ဒီလိုဘေးဆိုးတွေကိုကျော်လွှားလွန်မြောက်ပြီးကံကောင်းခြင်းတွေကြားရောက်ပါစေလို့မိုးကုတ်ရေဘူးဆရာတော်ကဆုတောင်းမေတ္တာပို့သပါတယ
်2022မှာမြန်မာနိုင်ငံလူနိုင်ငံသားတွေနဲ့တကွစကားဒီကဘာသာအားလုံးကံကောင်းကြပါစေလို့ဆုတောင်းမေတ္တာပို့သလိုပါတယ်။ဘုန်းကြီးတို့လူသားတွေဘလောက်ပဲအလုံးများတယ်ပြောပြောအားလုံးခြုံကြည့်လိုက်မယ်ဆိုလို့ရှိရင်ခန္ဓာကိုယ်နဲ့ပြုလုပ်ခြင်းဆိုတဲ့ကာယကံအလုံးစကားနဲ့စကားပြောခြင်းဆိုတဲ့ဝစီကံအလုံးစိတ်ထဲကနေတွေးတော့ကြာစီခြင်းဆိုတဲ့မနောကံအလုံးဒီသုံးပုဒ်လေးရှိပါတယ်။ဘုန်းကြီးတို့နိုင်ငံလူနိုင်ငံသားတွေနဲ့တကွစကားဒီကဘာသာတွေအားလုံးကံကောင်းမှုဆိုလို့ရှိရင်ပြောပြုကြံပွားကံသုံးပါတရားနေအောင်လုပ်တော့အခုလိုလိုချင်းဘုန်းကြီးတို့နိုင်ငံမှာဖြစ်နေတာတွေဆိုလို့ရှိရင်ဥပဒေနဲ့ဖန်ဆီးတာတွေဥပဒေနဲ့နှိပ်စက်နေတာတွေဥပဒေနဲ့တန်းပြီးထောင်ချနေတာတွေဦးအိမ်တွေချက်စီနေတာတွေအဲ့ဒါတွေဆိုတာတွေဆိုလို့ရှိရင်အဲ့ဒါမတရားမှုတွေအဲ့ဒီမတရားမှုတွေကိုဘုန်းကြီးတို့ဖယ်ခွာထုတ်နိုင်ဖို့တိတ်အကြီးကြီးကိုဒူအညာစင်းရဘွားမတရားဖယ်ခွာထုတ်အဲ့တော့ကိုရောသူရောနိုင်ငံသူနိုင်ငံသားတွေကဘာသူကဘာသားတွေအားလုံးစီးပွားချမ်းသာဖို့ရာအတွက်ပြုတဲ့အလုပ်ပြောတဲ့စကားကျန်စီတဲ့အကြံအစီဆိုလို့ရှိရင်အဲ့ဒါတရားပါပဲ။ဒါကြောင့်မလို့တရားသောအလုပ်ကိုပြုလုပ်အားထုတ်နိုင်ကြပြီး2022နှစ်တည်းမှာကဘာသူကဘာသားတွေနဲ့တကွမြန်မာနိုင်ငံလူနိုင်ငံသားအားလုံးကံကောင်းတဲ့ပုံကိုယ်တွေဖြစ်ကြပါစေလို့ခွန်ကြီးကတော့အသက်လူပဲဆုတောင်းပေးကြပါတယ်
။မြန်မာပြည်သူတွေ2022ခုနှစ်တည်းခံစားခဲ့ရတဲ့ဒုက္ခအထွေထွေကကင်းဝေးစေဖို့ဆုတောင်းပေးသူကလာဟုနှစ်ချင်းခွင့်ရန်အဖွဲ့ချုပ်ကသိက္ခာတော်ရဆရာတော်ဒေါက်တာလာဇရုပဲဖြစ်ပါလေ
ကျွန်တော်တို့2020နှစ်ပြီမှာကျွန်တော်တို့ခါစားနေရတဲ့ကပေးအမျိုးမျိုးကိုကိဝင်းပြီးတော့ဘာညာပြိုစီချမ်းမြေ့တော်နှစ်ပြီဖြစ်ပါစေဒုက္ခရောက်နေတဲ့လူအားလို့ဒီလည်းဒုက္ခမှာကိဝင်းလျက်ရှားရှားမှမှရှားရှားသာသာပြိုစီစွာတည်ဆင်းနေနိုင်ကြပါစေဆိုပြီးတော့ဆုတောင်းမေတ္တာပို့လိုပါတယ်
လူငယ်တဲ့နေ့ဟာစိတ်မချမ်းမြေဝယ်တွေနဲ့ကြုံတွေ့ကြရတာမို့ဒါတွေအဆုံးတတ်သွားနိုင်ပါစေလို့အစ္စလမ်သာသနာရေးရာကောင်စီရဲ့တွဲဖက်အထွေထွေအတွင်းဟူချုပ်ဦးဝနရွှေကဆုတောင်းပေးပါတယ်
။ဟော2021မှာတော့အားလုံးဟိုစိတ်မချမ်းသာတာတွေနဲ့ကြုံရတာပေါ့နော်။အဲ့ဒါတွေအဆုံးတတ်ဖို့အတွက်ကိုကျွန်တော်တို့ဆန္ဒပြပါတယ်။ဟုတ်ကဲ့နိုင်ငံသားပြည်သူအားလုံးပဲပေါ့နော်။အဆိုးတွေအဆုံးတတ်ပြီးတော့ကျွန်တော်တို့တို့ရင်ဆန္ဒပြပါပြီးရင်းရမှုအတွက်ဆုတောင်းလိုက်ပါခင်ဗျာ။
တဏ္ဍနာဒနာပါလဟိန္ဒူအဖွဲ့ချုပ်ရဲ့သာသနာပြုအကျိုးဆောင်ဒေါက်တာလာထွန်းကမြန်မာနိုင်ငံသူနိုင်ငံသားတွေဘေးရန်ကင်းစေဖို့နှစ်သက်မှာဆူတောင်းပေးလိုက်ပါတယ
်2020-2021ပေါ့နော်ဒီနှစ်ခုလုံးဒီနှစ်ခုလုံးမှာကပ်ပေယောဂါကိုရိုနာနဲ့ကပ်ပေယောဂါနဲ့ပတ်သက်ပြီးတော့သက္ကဘာလုံးမှာရှိနေတဲ့လူသားများအားလုံးကကျင်းဆိုင်ရခဲ့တယ်သက္ကဘာလုံးဆိုင်ရာယောဂါဆန်းစားနေရတဲ့အချိန်မှာတို့မြန်မာနိုင်ငံလည်းအပါအဝင်တစ်ခုဖြစ်ပါတယ်နော်အခု2022တို့ပြောင်းမှာဖြစ်ပါတယ်နှစ်တည်းဖြစ်ပါတယ်အဲ့လိုနှစ်တည်းချိန်မှာမြန်မာနိုင်ငံတွင်မိတင်နေထိုင်ကြတဲ့မိဘပြည်သူများနိုင်ငံသူနိုင်ငံသားများကမ္ဘာတစ်ဝှမ်းရှိကမ္ဘာသူကမ္ဘာသားများအားလုံးကိုယ်စိတ်နှပြကျမ်းမာချမ်းသာကြပါစေကျွန်တော်တို့ဟိန္ဒူဘာသာအနေနဲ့အားလုံးပေါင်းပါစေကျမ်းမာပါစေချမ်းသာပါစေဒီနှစ်တည်းအားစပြီးတော့ဘေးရန်ကင်းပြီးတော့ငြိမ်းချမ်းသာအေးအေးဆေးဆေးနဲ့ကျက်တန်နိုင်ပါစေလို့ကျွန်တော်ဟိန္ဒူဘာသာအရာထူတောင်းပါတယ်။ Om Shanti Shanti Shanti
တိုင်းသားခေါင်းဆောင်တူဦးဖြစ်တဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းဟူဦးကင်ကန်းလျံကလည်းတာယာဝါပြောတဲ့နိုင်ငံတော်အစ်ဖြစ်လာစေဖို့2022အတွက်ဆုမွန်ကောင်းတောင်းပေးပါတယ်
။ကျွန်တော်ကခရစ်ဗျံပြောဆိုတော့ကျွန်တော်ဘာသာရည်ကိုပြောမှာဆိုရင်တော့မြစ်ပြင်းမှာတော့မြန်မာနိုင်ငံတဝန်းလုံးမှာရှိတဲ့သိင်္ဂပြည်သူအလုံးနာမျက်စိစိတ်နှလုံးတွေပွင့်လာပြီးတော့တကယ်ကိုတာယာပြောတဲ့နိုင်ငံတော်ကြီးဖြစ်လာဖို့ဆ 出门当街路路大爷路是喏，有这路吧的。这个俺后面农村那西边是喏，去俺那边那是喏东西吧的。
你话那个八大爷广场、三元大广场的出来都，姑娘他们家最近不就业，你话那个三亚土狗子嘞？努力黑咋个嘞？都你呢？你妈比都你呢？都得大的睡觉，你等老公在自家表给的喽。你妈那个妈在老人山里阿的家待的个，你妈比都的无上皮鲜奶里没路，你连他叫表家给爸的，看呀。